ခုနှစ်ကြာရဆိုင်ခဲ့ရတဲ့မြေဆုံရေအားလျှော့စစ်မှန်ရင်းနဲ့ပတ်သက်ပြီးကချင်ဒေသခံပြည်သူတွေပဲစန့်ကျင်ကန့်ကွက်မှုမရှိကြောင်းနဲ့စန့်ကျင်ကန့်ကွက်သူတွေဟာပြည်ပကလူတွေနဲ့အဖွဲ့အစည်းတွေဖြစ်တယ်ဆိုတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးရဲ့ထုတ်ပြန်ချက်အပေါ်ကချင်ငင်းငယ်လှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကလက်မခံဘဲပယ်ချလိုက်ပါတယ်မြေဆုံအရေးဟာအားလုံးနဲ့သက်ဆိုင်တဲ့အရေးဖြစ်တဲ့အတွက် NLD အစိုးရအနေနဲ့ဒီစီမံကိန်းဆက်လုပ်သင့်မလုပ်သင့်လူမှုသဘောထားပြည်သူဆန္ဒကိုကောက်ခံသင့်တယ်လို့လည်းတိုက်တွန်းကြပါတယ်အသေးစိတ်ကိုမဆုမုံကတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်မကြီးရဲ့2018ဒီဇင်ဘာလတုန်းကသူတွားခဲ့တဲ့ကချင်ပြည်နယ်မြစ်ကြီးနားခီးစဉ်အတွင်းကချင်နိုင်ငံရေးပါတီအတီးဒီအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်ရုံးရဲ့ထုတ်ပြန်ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်နိုင်သမျှတွန်းအားပေးဆောင်ရွက်နေကြောင်းနောက်ကချင်ပြည်နယ်တွင်းမွေးစည်းဝါတက်ချက်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေသလိုကချင်စစ်တေးဒုက္ခသည်တွေရဲ့အရေးလူသားချင်းစာနာမှုအကူအညီတွေပေးရနေတာနေရရင်ကိုအမြန်ဆုံးပြန်လာနိုင်ရေးတွေကိုပါမြန်မာအစိုးရတက်မတော်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုတာကိုထည့်သွင်းပြောဆိုထားပါတယ်ဒါပေမဲ့လို့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေတဲ့အဓိကပြင်ဆိုင်နေရတဲ့အခက်အခဲကတော့ခုနှစ်နှစ်ကြာရဆိုင်ထားရတဲ့မြစ်စုံရေအားလျက်စစ်စီမံကိန်းပြဿနာဖြစ်ပြီးဒီမြစ်စုံစီမံကိန်းပြဿနာကိုမဖြေရှင်းမဲ့အကြကြီးအချိန်ဆွဲနေမယ်ဆိုရင်တရုတ်ကုမ္ပဏီတွေဘက်ကမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေကိုယုံကြည်စိတ်ဆိုးဝါးစွာထိခိုက်နိုင်ကြောင်းပြောဆိုထားပါတယ်။နောက်ကချင်ပြည်နယ်နဲ့မြန်မာဖွံ့ဖြိုးတိုးတက်ရေးအတွက်လုံလောက်တဲ့လျှက်စစ်တအားလိုအပ်ပါကြောင်းနဲ့ကချင်ပြည်နယ်တွင်းကဒေသခံတိုင်းရင်းသားပြည်သူတွေကမြစ်စုံရေအားလျက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းဒီစီမံကိန်းကိုစန့်ကျင်ကန့်ကွက်တာကပြည်ပကလူနဲ့အဖွဲ့အစည်းဖြစ်ကြောင်းဒါကြောင့်ကချင်ပြည်နယ်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေဘက်ကမြေဆုံစီမံကိန်းကိုမဆန့်ကျင်တဲ့သဘောထားကိုမြန်မာနိုင်ငံပြည်ထောင်စုအစိုးရကိုကိုယ်သဘောထားတင်ပြဖို့မျှော်လင့်ကြောင်းဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီလိုမျိုးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးရဲ့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးကချင်ပြည်နယ်တွင်းကဒေသခံတိုင်းရင်းသားပြည်သူတွေကဒီမြေဆုံရေအားလျက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းထုတ်ပြန်ချက်အပေါ်မှာတော့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကလက်မခံပယ်ချလိုက်ကြပါတယ်။မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးကချင်ပြည်သူလူထုဘက်ကဒီဇိုင်းမမတ်စန့်ကျင်ကန့်ကွက်ခဲ့ကြောင်းနဲ့မြေဆုံအရေးဟာအားလုံးရဲ့အရေးဖြစ်တာကြောင့်ဒီမြေဆုံစီမံကိန်းပြန်လည်စတင်မယ့်ကိစ္စကိုကန့်ကွက်ကြောင်းကချင်ငြိမ်းချမ်းရေးလှုပ်ရှားသူတို့အုပ်ဖြစ်တဲ့ကချင်အမျိုးသမီးမတ်မေစပယ်ချူကအခုလိုပြောဆိုပါတယ်။
ကျွန်တော်တို့ဒီတလောက်ကတော့ဘယ်သူမှဒီမြစ်စုံစီမံကိန်းကိုပြန်လုပ်ဖို့အတွက်ရေလိုအကြောင်းဖိစောက်တာပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူး။ဒါဟာဒေသခံတွေရဲ့သဘောထားလုံးဝမဖြစ်နိုင်ဘူးလို့ပဲကျွန်မကတော့ပြောတင်တယ်။အားတောင်းလဲဆိုတော့ကျွန်တော်တို့ချင်းပြည်နယ်မှာရှိတဲ့ဒေသခံတွေပဲမဟုတ်ဘူး။မြစ်စုံအရေးကကျွန်တော်တို့နိုင်ငံလုံးရဲ့အရေးဖြစ်တယ်ပေါ့။ဒေသခံတွေကဟိုသဘောတူရဲ့ဆိုတဲ့ဟာကိုကျွန်တော်တို့ကတော့သူတို့ဘာအထောက်အထားနဲ့ပြောရလဲပေါ့နော်။ဒါဆိုကျွန်တော်တို့ဒီကစင်လေးကြီးလုပ်တဲ့အဲတက်တော့လှူရှာတဲ့သူတွေရောပြီးတော့ဒီတဘာဝပတ်ဝန်းကျင်ပေါ့နော်အထူးသဖြင့်တော့ဒီမြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးတော့လှူရှာတဲ့ရဲနဲ့ဒီမိုကရေစီရှိရလေကျွန်တော်တို့ဒီတလောက်ကတော့ဘယ်သူမှဒီမြစ်စုံစီမံကိန်းကိုပြန်လုပ်ဖို့အတွက်ရေလိုအကြောင်းဖိစောက်တာပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူ
းအတူကမြန်မာအစိုးရကိုလည်းဒီသဘောထားတွေကိုဝိုင်းပြီးတော့ပြောပေးပါဆိုပြီးတော့အတူတွေ့ခဲ့တဲ့ဒီနိုင်ငံရေးအဖွဲ့တွေလည်းသူတိုက်တွန်းခဲ့တယ်ဆိုပြီးပြောထားတယ်ဆိုတော့ NLD အစိုးရအနေနဲ့ဩမှာဒီမြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဘလို့များရက်တီဆောင်ရွက်တင်တယ်လို့ဒီအကြံပေးချင်တာရှိပါလဲမဒီမြစ်စုံနဲ့ပတ်သက်ပြီးတော့
ချင်းပြည်နယ်မှာရှိရဲ့ဒေသခံတွေပဲမဟုတ်ဘူးမြစ်စုံအရေးကကျွန်တော်တို့နိုင်ငံလုံးရဲ့အရေးဖြစ်တယ်ပေါ့ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ NLD အစိုးရပဲဖြစ်ဖြစ်ဘယ်သူပဲဖြစ်လာတလာပါမြစ်စုံကိုကာကွယ်တင်တယ်ဟိုကာကွယ်နဲ့အစိုးရပဲဖြစ်တင်တယ်လို့ပြောတင်တယ်
ERA နဲ့စီစဉ်မဲ့မြစ်ကြောင်းတစ်လျှောက်တဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့အပြင်စိုးကျိုးတွေဖြစ်နိုင်တာကြောင့်ဒီမြစ်ဆုံစီမံကိန်းကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကရောကချင်ပြည်သူလူထုအပါအဝင်မြမပြည်သူလူထုဘက်ကတခဲနဲ့ကန့်ကွက်ကြောင်းဆန္ဒသဘောထားတွေထုတ်ပြန်ခဲ့ကြပြီးဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့စိန်လန်းအမိမြေပတ်ဝန်းကျင်အဖွဲ့ရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကလည်းပြောပါတယ်တရုတ်စိုးရရဲ့အခုလိုမြစ်ဆုံစီမံကိန်းအပေါ်ပြန်လည်စတင်နိုင်ရေးတကြောပြန်ခြေလှမ်းလှမ်းလာတဲ့အနေအထားကိုတော့ဦးဝင်းမျိုးသူကအခုလိုတုံ့ပြန်ပါတယ်
ဒါတော့တရုတ်နိုင်ငံဘက်ကတော့သူတို့ဘက်ကရင်းနှီးမြှုပ်နှံသူဘက်ကစဉ်းစားရင်တော့လေသူတို့မှာနင့်လာဆုံးရှုံးမှုတွေရှိတာငင်းလို့မရတဲ့ဖြစ်ပဲလေဒါကြောင့်မလို့ဒါကိုသူတို့ကပြီးပြတ်ပေါ့နော်ဒါဆက်လို့မလားဆက်မလို့ဘူးလားဆိုရယ်ဆန္ဒရှိတာကတော့ဆရာတို့ကဘာမှဟိုကန့်ကွက်ကြအကြောင်းမရှိပါဘူးဒါသူတို့လည်းဆရာတို့လည်းသူ့နေရာမှာဆင်းတော့ဒါပြီးပြတ်တခုဖြစ်ဖြစ်နေတာပေါ့ဆက်လို့မလုပ်တယ်ပေါ့အဲ့တော့သူတို့ကတော့လုံးချင်တဲ့ဆန္ဒရှိမှာပေါ့လုံးချင်တဲ့ဆန္ဒဆိုတော့နှစ်ပိုင်းရှိမှာပေါ့ငွေကြီးဆုံးရှုံးတာတဲ့ ဆိုတော့နိုင်ငံကြီးရပေါ်ပြီးဆိုရှယ်မီဒီယာလို့ဖြစ်တဲ့အခါကျတော့သူတို့နေနဲ့လုပ်ချင်တဲ့ဆန္ဒရှိပုံရပါတယ်။ဟောဒီအဲ့တော့ဒီသားသားမဟုတ်ဘူးဆိုတာသူတို့ဘယ်လိုလက်ခံလဲပေါ့နော်။ဒီဖြစ်မှုဖြစ်တယ်ဆိုတာဒီအစ်ဒီစုဖြစ်ခဲ့ရင်တော့ဒါအသာဆုံးပေါ့။ဒါကိုမိသားနေပြီးတော့မျက်စုံကြီးလူတွေအကုန်လုံးကဒေသကလူတွေလို့ပဲယူဆပါပဲလေ။ဟုတ်တယ်မလား။အော်ဒါတော့ဒီလူတွေရဲ့သဘောထားအရဆုံးပြရမှာဖြစ်တဲ့အတွက်ကျွန်တော်တို့အရာဒီမီစီးရီးနဲ့မြို့နယ်တွေမှာဒါသူတို့ရဲ့တဏှာသဘောထားကိုတောက်ခံလာတော့ဟုတ်တယ်နော်အဲ့တော့တဏှာသဘောထားကိုတောက်ခံတဲ့ဒီလူတွေကလုပ်ပါလို့ပြောရင်လည်းဒီဒီလူသဘောထားတိုင်းဒီလူဆိုတာတက်လို့ပေါ့ဒီလူများစုကမလုပ်ချင်ပါဘူးလို့ပြောရင်မလုပ်နဲ့ပေါ့အဲ့လိုမလုပ်ဘာဖြစ်လို့လဲဆိုတော့ဆန့်ကျင်တာကလူငယ်စုကဆန့်ကျင်တာလူများစုကဆန့်ကျင်တာနဲ့သူရဲ့ဝိဝါဒကွဲပြားနေမှာပေါ့ဒါကြောင့်မလို့နော်ဘုရားတမန်ကြီးပြောလို့ကျွန်တော်ပြောလို့ဒီတော်စုကိုကြောက်ကြပါလောက်နဲ့မဟုတ်ပဲနဲ့နိုင်ငံတော်ကိုသမဂ္ဂကလုပ်ပြီးတော့ကျွန်တော်ပြောရင်ဆန္ဒခံပဲလုပ်ပြီးပါလို့ခင်ဗျာဒါစိုက်တွန်းပြောချင်ပါတယ
်ဒီမြေဆုံစီမံကိန်းကို2008ခုနှစ်တုန်းကစတင်အကောင့်ထဲပေါ်ခဲ့ပေမဲ့လို့ကချင်ပြည်သူတွေပါဝင်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့စန့်ကျင်ကန့်ကွက်ခဲ့ကြတဲ့အတွက်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြေဆုံစီမံကိန်းကိုပြီးခဲ့တဲ့သမ္မတဦးသိန်းစင်အစိုးရလက်ထက်တုန်းကယာယီရပ်ဆိုင်းခဲ့ရပြီးတဲ့နောက်တရုတ်မြန်မာနိုင်ငံဆက်ဆံရေးကိုအဖို့အထည်ဖြစ်စေခဲ့တာပါပြီးခဲ့တဲ့2016ခုနှစ်တုန်းကသမ္မတဦးထင်ကျော်လက်ထက်တုန်းကအရာဝတီမြေဆုံမြင့်များမြေဝဲရေအားလျှက်စစ်စီမံကိန်းတွေဆက်လက်ဆောင်ရွက်ရတင်မတင်ဆိုတာကိုလေ့လာစီစစ်သုံးသပ်နိုင်မှုကိုလည်းကော်မရှင်တရဖွဲ့စည်းပေးခဲ့ပါတယ်။ဒီမြေဆုံစီမံကိန်းမှာပါဝင်တဲ့ပညာရှင်တွေအနေနဲ့လေ့လာစီစစ်အပိုင်းတွေအလုံးပြီးလို့ NND ဆိုရထံကိုလည်းတင်ပြပြီးဖြစ်ပါတယ်ရှင်။နောက်ဆုံးမှာရှင်